မြန်မာနိုင်ငံအတွင်းရိုဟင်ဂျာလူနည်းစုတွေအပေါ်ဖိနှိပ်ကန့်သတ်မှုတွေအဆုံးသတ်ဖို့မြန်မာအစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်ကနေမေလ9ရက်နေ့ကအတည်ပြုလိုက်ပါတယ်။ရိုဟင်ဂျာလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေကိုဝေဖန်ထားပြီးပြီးခဲ့တဲ့နှစ်ဆန်းကစစ်တွေမှာနိုင်ငံတကာအကူအညီပေးအဖွဲ့တွေရဲ့ရုံးတွေကိုတိုက်ခိုက်အကြမ်းဖက်ခဲ့တဲ့ကိစ္စကိုလည်းဝေဖန်ပြစ်တင်ထားပါတယ်။အသေးစိတ်ကိုကိုသားညင်ဦးကပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲရေးတွေမှာအခုလိုမျိုးလူနည်းစုလူမျိုးတွေပေါ်ဖိနှိပ်တဲ့လူခွင့်ရေးအခြေအနေမတိုးတက်သေး၍ပြုပြင်ပြောင်းလဲမှုတွေအောင်မြင်မှုရှိတယ်လို့မဆိုနိုင်တဲ့အကြောင်းဗိုလ်တုံးနေတုန်းကလုပ်တဲ့အောက်လွှတ်တော်အစည်းအဝေးမှာ Republican ရော Democrat နှစ်ပါတီစလုံးကအမေရိကန်လွှတ်တော်အမတ်တွေကဆွေးနွေးတင်ပြခဲ့ကြတာပါ2012ခုနှစ်ကလေးကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မွတ်စလင်လူမျိုး3,400လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးကြပြီးတော့သူတို့ရဲ့နေစဉ်ဘဝဟာလည်းအတော်လေးကိုစိတ်ပျက်စရာအခြေအနေဖြစ်နေတယ်ဆိုပြီးတော့လွှတ်တော်အမတ်တွေကမြန်မာဆွေးနွေးအပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။အောက်လွှတ်တော်နိုင်ငံကြီးကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican အမတ် Edward Rice ကရိုဂျာရီပေါ်ဖိနှိပ်မှုဟာထုတ်မပြောနိုင်အောင်လို့ကိုရက်ဆက်လုံးရဆိုပြီးတော့မြန်မာဆွေးရပေါ်မှာဝေဖန်ပြစ်တင်သွားပါတယ
်။ Calling on the government of Burma to end its persecution of the Rohingya Muslims and respect the human rights of all ethnic and religious minority groups within
Rohingya Muslims တွေပေါ်ဖိနှိပ်မှုတွေရပ်တန့်ဖို့နဲ့မြန်မာနိုင်ငံတွင်းကလူမျိုးနွယ်စုအလုံးလူနည်းစုဘာသာဝင်အားလုံးတို့ရဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့မြန်မာဆိုရကိုတောင်းဆိုထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေဟာကမ္ဘာမှာအဖိနှိပ်ခံရသောလူနည်းစုလူမျိုးတွေဖြစ်ကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံထဲမှာမျိုးဆက်လိုက်နေထိုင်ခဲ့ကြပေမဲ့လည်းသူတို့ရဲ့နိုင်ငံသားဖြစ်ပိုင်ခွင့်ကိုမြန်မာနိုင်ငံရဲ့1982ခုနိုင်ငံသားဥပဒေအရဆိုရင်တားမြစ်ထားပါတယ်။မြန်မာဆိုရဟာ10စုနှစ်3ခုကြာဒီရိုဟင်ဂျာတွေရဲ့အခြေခံလူခွင့်ရေးကိုစနစ်တကျညှင်းပယ်ပြီးသူတို့ပေါ်ဘလို့မှထုတ်မပြောရက်တော့အောင်ညမနှိပ်စက်မှုတွေလုပ်ခဲ့ပါတယ
်အခုလိုမျိုးရိုဟင်ဂျာလူနည်းစုတွေကိုဖိနှိပ်တဲ့နေရာမှာမြန်မာစစ်ရကိုယ်တိုင်ပါဝင်ပတ်သက်နေရဲဆိုပြီးတော့လေဒေတာတွင်း NGO တခုရဲ့ထောက်ထားကိုကူကားပြီးတော့လွှတ်တော်မတ် Edward Rice ကအောက်လွှတ်တော်အစည်းအဝေးကိုတင်ပြသွားပါတယ
် In fact a non-governmental organization based in Southeast Asia recently disclosed credible documents detailing the full extent of state involvement
ရှင်းတော်အရှာမှာရှိတဲ့ဆိုရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဟာမကြခင်တုန်းကယုံကြည်စိတ်ချရလောက်တဲ့အထောက်အထားတစ်ခုထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေပေါ်ဖိနှိပ်ညံပန်းမှုမှာမြန်မာဆိုရပါဝင်နေတယ်ဆိုတာကိုအသေးစိတ်ဖော်ပြထားပါတယ
်။ဒီအစိုးမူကြမ်းကိုအဓိကထားပြီးတော့တင်သွင်းသူဖြစ်တဲ့ Democratic Outlet တော်မှာ Jim McGovern ကလည်းဒီမြန်မာဆိုရဟာရိုဟင်ဂျာလူနည်းစုတွေကိုထိန်းချုပ်ဖို့အတွက်လူမျိုးရေးအခြေခံနဲ့မူဝါဒတွေချမှတ်ကျင့်သုံးနေတယ်ဆိုပြီးတော့ဆွဆွဲပြောဆိုသွားပါတယ်။
The government of Burma remains apathetic to the plight of the Rohingya population and has failed to properly investigate the major events of anti-Rohingya violence.
မြန်မာအစိုးရအနေနဲ့ Rohingya တွေရဲ့အခြေအနေပေါ်စိတ်ဝင်စားမှုမရှိသလို Rohingya စန့်ကျင်ရေးအဓိကဖြစ်ရပ်တွေအပေါ်မှာလည်းအသေးချာစုံစမ်းမှုပြက်ကွက်ခဲ့ပါတယ်။အဲ့ဒီအစားပြည်ထောင်စုအစိုးရရောရခိုင်ပြည်နယ်အစိုးရကပါ Rohingya တွေရဲ့နေထိုင်ဘဝကိုထိန်းချုပ်ကတ်သတ်ဖို့လူမျိုးရေးဆိုင်ရာမူဝါဒတွေချမှတ်ခဲ့ပါတယ်။
ရွန်ဂျာလူနည်းစုတွေရှိရာဒေသကိုလူသားချင်းစာနာကူညီမှုအဖွဲ့အစည်းတွေတွားရောက်တာကိုကန့်သတ်တာဒီအဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်လဲရွန်ဂျာတွေဟာကြိုတင်ကုသနိုင်တဲ့ယောဂမျိုးတွေနဲ့တွေ့ဆုံနေရတယ်လို့လဲအောက်လွှတ်တော်မတ်မက်ဂိုဗန်ကပြောသွားပါတယ်။အခုဒီအဆိုပြုချက်မူကြမ်းကိုလဲအမေရိကန်ပြည်ထောင်စုရဲ့အဓိကပါတီကြီးနှစ်ယောက်ဖြစ်တဲ့ Democrat ရော Republican အောက်လွှတ်တော်အမတ်တွေကပါထောက်ခံပြီးတော့ဒီဆုံးဖြတ်ချက်ကိုဗိုလ်တုံးနေမှာပဲအတည်ပြုသွားပါတယ်။ဆုံးဖြတ်ချက်ထဲမှာရွန်ဂျာရီအပေါ်ဖိနှိပ်ကန့်သတ်မှုတွေကိုရပ်ဆိုင်းဖို့မြန်မာစစ်အုပ်ကိုတောင်းဆိုထားတာဖြစ်ပေမဲ့ဥပဒေအရတစုံတရာအရေးယူဖို့ဆိုတဲ့အပိုင်းမပါပါဘူး။ဒါပေမဲ့လို့မြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေကိုအမေရိကန်စစ်အုပ်တာဝန်ရှိသူတွေအနေနဲ့အလေးပေးပြီးတော့လှုပ်ဆောင်သွားဖို့ဆိုတာကိုတော့ PRP တိုက်တွန်းထားပါတယ်ခင်ဗျာ။